စကိုင်းတိုင်းရမပင်မြို့နယ်တွေကကံပွေးကျွေးရအုပ်စုကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေရှင်းလင်းမှုတွေလုပ်နေတာမှာရေတောက်ကန်တောပြင်ကျေးရွာကံစုကျေးရွာစတဲ့ကျေးရွာတွေကနေအိမ်တွေမိရှုခံခဲ့ရပါတယ်။လွန်ခဲ့တဲ့တလကျော်ကလေးကဒေသတဲတပ်ဆွဲပြီးစစ်ကောင်စီတပ်တွေနေမြေရှင်းလင်းနေတာကြောင့်ဒေသခံတောင်သူတွေဘေးလွတ်ရာမှာထွက်ပြေးပုန်းခိုနေကြရပါတယ်။ရမပင်မြို့နယ်တဲမှာဒီကနေ့အထိဖြစ်နေတဲ့အခြေအနေတွေကြောင်းရန်ကုန်ကလာတဲ့တရင်ကိုတော့အလိမ္မာကပြောပြပေးမှာပါခင်ဗျာ။
စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေသလိုစစ်ကောင်စီတပ်တွေကလည်းစကိုင်းမြို့နယ်တော်တော်များများမှာနေမြေရှင်းလင်းမှုတွေလုပ်နေပါဗျ။ရမပင်မြို့နယ်ကဘန်ပွေးကျေးရွာနောက်မှာဧပြီလ3ရက်နေ့4ရက်နေ့တုန်းကတိုက်ပွဲအနည်းငယ်ဖြစ်ခဲ့ပြီးတဲ့နောက်ဘန်ပွေးကျေးရွာအုပ်စုထဲမှာပါတဲ့ရွာတွေကိုစစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးတပ်ဖြတ်မီးရှို့တာတွေလုပ်နေတယ်လို့ဒေသခံတွေကပြောကြပါဗျ။ဒီနေ့ဧပြီလ12ရက်နေ့မှာတော့အင်ဂျင်300ဝင်းကျင်ရှိတဲ့ကန်စုကျေးရွာတွေကိုစစ်တပ်တွေဝင်ရောက်မီးရှို့ခဲ့တာကြောင့်အင်ရလုံး30ကျော်မီးလောင်ခဲ့တယ်လို့ခုလိုပြောပါဗျ။
ဒီနေ့ကစက10နာရီလောက်ကရှိနေတာပေါ့နော်အဲ့ဒါခုရှိချင်လဲလောင်းနေတဲ့ပေါ့အခုတော့ပြေးပါကလေးတွေတော်တော်များများဒီတော့လည်းရှောင်းနေတယ်ဝင်တာ35ရက်ကပါတော့တယ်
ဧပြီ17ရက်တနင်္လာနေ့ကလည်းဗန်ပွေကျွော်အုပ်စုတဲကပဲလူဦးရေ200ဝန်းကျင်လောက်ရှိတဲ့ရေတောက်ကန်တောပြင်ကျွော်ကအိမ်တွေကိုမီးရှို့ခဲ့တာကြောင့်နေအိမ်18လုံးမီးတဲ့ပါသွားတယ်လို့ဒေသခံတို့ကပြောပါတယ်
နေ့17ရက်နေ့ကတော့ဒီရောက်ကန်တော့ပြန်လာရှိတဲ့ဒီတော့မှနေကြတဲ့တောင်လူတွေပေါ့ဗျာအဲ့ဒီအိမ်တွေတော့မရှိကောင်းလား17လုံးတော့ပါသွားတော့မနေ့က
စစ်တပ်လူလာတဲ့ပြူစောဓိတွေအင်အားကောင်းတဲ့ဗန်ပွေးကျွာထဲမှာစစ်ကောင်စီတပ်တွေတလားကြော်တဲ့ကစကန်းချပြီးအနီးအနားရွာတွေထဲဝင်ရောက်ရှာဖွေမိရှို့တာတွေလုပ်နေတာလို့ဒေသခံတွေကပြောကြပါတယ်ဗန်ပွေးကျွာအုပ်စုထဲမှာဗန်ပွေးရွာဗန်ပွေးမြောက်ရွာနဘူတော်တကြဆတ်ရွေစုထန်းစင်လက်ပံကန်စုဆိုတဲ့ရွာရှိရာပါဝင်ပါတယ်ဗန်ပွေးရွာမှာစစ်တပ်တွေစတင်တပ်ဆွဲခြင်းကလေးကကြံရွာတွေကရွာသားတွေအားလုံးဘေးလွတ်ရာထွက်ပြေးတင်းချောင်နေကြရတာတလခွဲလောက်ရှိနေပြီလို့ဒေသခံတို့ကခုလိုပြောပါတယ
်ဒီနေ့ဆိုရင်ပေါင်း46ရက်တလနဲ့46အမြဲတမ်းလက်ရှင်းနေနေရတယ်သူကဗန်ပွေးအုပ်စုထဲမှာရွာကရှိရရှိရတယ်လို့ရှိရလုံးကုန်ပြီ
အခုနှစ်ဖေဖော်ဝါရီလပိုင်းကစလို့ရင်းမပင်မြို့နယ်ထဲမှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားထိတွေ့တိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်အခုရပိုင်းဗန်ပွေးကျွာတဝိုက်ထိတွေ့တိုက်ပွဲတွေမရှိဘဲစစ်ကောင်စီတပ်တွေကရွာတွေထဲကိုဝင်းမီမီရှို့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်တွေရာထဲဝင်လာကြရင်ရွာသားတွေကိုဖမ်းဆီးတာတပ်ဖြတ်တာတွေအပြင်အိမ်တွေရာနဲ့ချီမီရှို့နေတာကြောင့်ပေးကင်းရထွက်ပြေးနေကြရတာလို့တောင်ရအလုံးလုံးကြတဲ့ရွာကန်တွေကပြောပါတယ်တချို့တွေကစစ်ကောင်စီတပ်တွေထွက်သွားတဲ့အချိန်ရွာကိုပြန်လာနေကြတာမျိုးရှိပေမဲ့ပြောင်းရွှေ့ရခတ်တဲ့တက်ကြီးရွယ်ဦးတွေခလေးတွေညားတဲ့မိသားစုတွေကတော့တောထဲမှာပဲနေနေကြရတာပါလက်ရှိမှာတော့ရင်းမပင်ဘက်ကအိုးအိမ်စွန့်ထွက်ပြေးနေကြတဲ့သူတွေအတွက်စားတောက်ရင်းနဲ့နေထိုင်ရေးကိစ္စတွေမှာအခက်အခဲတွေအများကြီးရှိကြတယ်လို့ဒေသခံတွေကပြောကြပါတယ်ရှင်